တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်နေပြေပို့လိုက်တဲ့စာနဲ့ရေဖွင့်တဲ့နေတင်ပြရမယ့်အလဲရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့သခိုင်းတိုင်းကလေးမြို့နယ်မှာမနှစ်ကရေကြီးပြီးတဲ့နောက်ပျက်စီးသွားတဲ့ချောင်းကိုရေစီးကောင်းအောင်ဆက်ပြီးဖောက်လုပ်ပေးဖို့ဒေသခံတယောက်ပြောထားတာအရင်ဆုံးတင်ပြပါမယ
်ကလေးမှာပဲရေလဲဥပောက်ကုန်ထိုးမှာကြီးသွားပြီးပြီးခဲ့တဲ့ရေကြီးရေရှာမှုကြောင့်ရေချောင်းကြီးကပိတ်သွားတာပိတ်သွားတဲ့အခါကျတော့ချောင်းကြီးကိုပြန်ဖောက်ဖို့ပထမဆုံးအိုးမြရေးလာတဲ့အခါကျတော့ကျွန်တော်တို့ကဒီကိစ္စကိုအရေးပေါ်ဆောက်ဖောက်ပေးပါဆိုတင်ပြလိုက်တဲ့အခါမှာအိုးမြရေးကတိုင်းဝန်ကြီးချုပ်ဒေါက်တာမျက်နှာကိုသူညွှန်ကြားခဲ့တယ်ဗျသူညွှန်ကြားခဲ့တဲ့အခါကျတော့တိုင်းဝန်ကြီးချုပ်ကလာကြည့်ပြီးတော့မှမြို့နယ်လယ်စီရဲနောက်ဆယ်မြောင်းဦးစီးရဲနောက်ရည်ရင်းမြစ်တွေသာနာသုံးလို့ဆောင်းကိုဖောက်ပေးဖို့ပေါ်ရရည်စည်းကြီးလာကောင်းအောင်ပြောတယ်ဗျအဲ့လိုဖောက်တဲ့အခါမှာတိုင်းဝန်ကြီးချုပ်ကစီကာလန်တစ်ထောင်ပေးထားခဲ့တယ်အဲ့ဒါစီကာလန်တစ်ထောင်တောင်ကြောင်းမဖောက်ဘဲနဲ့စီရခုနှစ်ပြပါကြာနေသေးတယ်အဲ့ဒါကိုမပေါက်ဘဲနဲ့ဒီတိုင်းသားတော့ကြီလာတဲ့အခါကျတော့တောင်သူတွေမှာချောင်းကမပေါက်တဲ့အခါကျချောင်းကနေပြီးရေရှံထွက်ပြီးရေလဲဥပေါက်ကုန်ထိုးမှကြီးသွားပြီးဆက်ကျိုးကနေပစ္စည်းနေတာရှိတယ်ထိုးမှဆက်ချင်းနေနဲ့ပေါက်ကုန်ရွာသားလေးမှာလည်းရပ်နေတာရေလဲဝဲအောက်ဖက်ရောက်သွားရည်စည်းကြီးလာကောင်းသွားပြီးမြက်ကချောင်းထဲပြီးသွားတာလေချောင်းကတစ်ဖက်ကိုကျိုးသွားပြီးတော့မှထိုးမှရွာထိအန်တယ်ပြေးနိုင်တယ်ဒီသက်ဆိုင်ရာဒီတော်သူအစိုးရနဲ့တိုင်းပြည်သားကြီးကိုရည်ရွယ်တော့ကကြီးကြပ်ပြီးတော့မှရေချောင်းကြီးရေစည်းကြီးလာကောင်းသွားအောင်ပြေဖို့ကြိုက်ကြပါလေ
ဆက်ပြီးတင်ပြမှာကတော့ ARD တိုင်းဖြာပုံမြို့နယ်အမာမြို့ကကုန်တင်ကုန်ချအလုပ်သမားတွေရဲ့အခက်အခဲပါသူတို့အနေနဲ့နှစ်ပေါင်းများစွာလုပ်ကင်နေတဲ့အတွက်တရားဝင်ဖွဲ့ဖြစ်ချင်တဲ့အကြောင်းရေးသားလိုက်တာဖြစ်ပါတယ်နားဆင်ကြည့်ပါခင်ဗျာ
ကျွန်တော်တို့ကုန်တင်ကုန်ချအဖွဲ့ဟာ ARD တိုင်းဒေသကြီးဖြာပုံခရိုင်ဖြာပုံမြို့နယ်အမာမြို့မှာရှိပြီးတော့ပါတီကောင်စီလက်ထက်ကစပြီးအခြေခံအမှတ်55အဖြစ်နဲ့ဗုဒ္ဓလင်းမြို့နယ်ရဲ့လောက်ခံအခြေအနေကနေစပြီးတည်ထောင်ခဲ့တာပါအဲ့ဒီကနေရှေ့မှာလှုပ်ဆောင်ခဲ့တဲ့လူသားကြီးများရဲ့သားများကအခုလက်ရှိအခြေအနေတိုင်းစင်ခဲစင်ခဲစနစ်တကျလှုပ်ဆောင်နေစေဖြစ်ပါတယ်ကျွန်တော်တို့လက်ရှိလုပ်ကင်နေတဲ့ကုန်တင်ကုန်ကြအဖွဲ့ကိုတရားဝင်အဖြစ်ကိုလည်းရောက်စေချင်ပါတယ်ဒီလိုတရားဝင်ဖြစ်ဖို့ကိုနာခဲ့မုံတိုင်းတန်ခံရပြီးနောက်ပိုင်းကစပြီးတော့အကောင့်ထဲပေါ်လှုပ်ဆောင်နေပါတယ်ယနေ့တည်းအထိတတိယရောက်လှုပ်ပေးမဲ့အဖွဲ့အစည်းတွေအထောက်အကူပေးမဲ့အင်အားမျိုးမရှိသေးပါဘူးကျွန်တော်တို့ကုန်တင်ကုန်ကြအဖွဲ့ဟာတရားဝင်ဖြစ်ဖို့ကိုဖြာပုံခရိုင်တိကိုတွားရောက်ပြီးတော့ကြိုးပမ်းခဲ့ကြပါတယ်ဒါကြောင့်ယနေ့အချိန်ထိကျွန်တော်တို့ကုန်တင်ကုန်ကြအဖွဲ့ဟာအထောက်ထားခိုင်ခိုင်လုံလုံအလုတ်သမားကများလည်းမရှိခိုင်လုံတဲ့စင်းစရားတွေနဲ့တိဆောက်ဖွဲ့စည်းခြင်းမှာတော့ကြောင့်သမ္မတကြီးထံမှလိုအပ်သလိုကူညီဖြည့်ရှင်ပေးနိုင်မှရန်လေးစားစွာအသနာခံတင်ပြလိုက်ရပါတယ်ခင်ဗ
ျဘကုတ်တိုင်းအေးဒုက္ခမြို့ရွှေရင်သာအရက်ချက်ဆက်ယုံကစွန့်ပစ်ပစ္စည်းနဲ့အနံ့ဆိုးတွေကြောင့်ပတ်ဝန်းကျင်ထိခိုက်နေတဲ့အကြောင်းကိုလည်းဒေသခံတယောက်ကအခုလိုပြောပြလာပါတယ
်ဒီဘကုတ်တိုင်းမှာအေးဒုက္ခမြို့ရွှေရင်သာအရက်ချက်ဆက်ယုံ96ရေကတင်ထားတယ်သူတို့အမှန်တကယ်အသုံးပြုတာ4ရေကလောက်ပဲရှိပြီးတော့သူကအဲ့ဒီရက်ရွာတွေကိုစာတင်ကြောင်းနေလန်းလေအဲ့တော့အကုန်လုံးခင်းပေးထားတယ်အမှဆိုးတာကသူ့ရဲ့ရဲချက်ဆက်ုံကစွန့်ပစ်တဲ့ညေစာပုံမှန်သမျှကိုချောင်းဝင်ပြည်တော့ထားလိုက်တော့အမှရေတွေကမသွားနိုင်မသွားနိုင်မဲ့ရဲရွာဒီမှာရေမြုပ်တယ်ဟိုကရဲချက်ဆက်ုံကအနံ့စွန့်ပစ်မြေရောဒီသူ့ရဲ့24နိုင်ထွက်နေတဲ့ဟိုရဲချက်တဲ့အနံ့နေရာမှာဆိုဘလုံးဝမခံလို့မရတာစာတင်ကြောင်းနေတဲ့နီးတယ်ဗျအကုန်လုံးကျောင်းသားတွေပါဒုက္ခရောက်တယ်အဲ့ဒီကအနံ့ဆိုးတွေကိုရှူချရတာဖြစ်တဲ့အတွက်ဂျမ်းမာကြီးထိခိုက်တယ်အေးဒုက္ခမျိုးဆိုလို့ရှိရင်မကွေးတိုင်းမှာကျွလုံတော့ကွေးဖြစ်များလုံးမျိုးဖြစ်တော့မှတ်တမ်းဝင်နေတယ
်။နောက်ထပ်ကြားမှာကတော့မကွေးတိုင်းထဲမှာဓာတ်ဆီတွေလက်လီရောင်းဝယ်ပိတ်ထားလို့မော်တော်ဆိုင်ကယ်အသုံးပြုရတဲ့ပြည်သူတွေအခက်အခဲဖြစ်ရတဲ့အကြောင်းရေးသားလာတဲ့အစားဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ
။ကျမတို့မကွေးတိုင်းအတွင်းဓာတ်ဆီအပြင်မှာလက်လီလက်ကားရောင်းချခွင့်ကိုပိတ်ပင်ထားပါတယ်။ဘာဖြစ်လို့လဲဆိုတော့သစ်ဆက်တွေလေပတ်တာကိုတားမြင်ဟန်တာဖို့လို့ဆိုပါတယ်။အကြောင်းရင်းကတော့သက်တော်ပြုံးတိမှုကိုအဓိကထားကာကွယ်မယ်လို့ပြောပါတယ်။ဒါပြင်တခြားတစ်ဖက်မှာလည်းကျမတို့ဒေသခံတွေကတနေရာနဲ့တနေရာကိုသွာလာဖို့ဆိုရင်ဆိုင်ကယ်ကိုပဲအားကိုးနေကြရတာပါဒါကြောင့်ဆိုင်ကယ်တွေမှာဓာတ်ဆီလိုလာရင်ဓာတ်ဆီဆိုင်အကြီးစားတွေမှာပဲထည့်ရတော့မယ်လို့ပြောပါတယ်ကျမတို့နေမှာကဓာတ်ဆီဆိုင်ကြီးတွေရှိတဲ့နေရာသွာရမယ်ဆိုရင်အထက်ဖက်မှာဗဒန်းမြို့အောက်ဖက်မှာအုတ်ရှိပင်မြို့အဲ့ဒီမြို့တွေကဘယ်မြို့ပဲသွားသွား၄နာရီဘက်မောင်းရပါတယ်ပြီးတော့တကယ်သက်ဆက်တွေကိုဖမ်းကျင်နေဆိုရင်တမိုင်နှစ်မိုင်လောက်ကလေးကအဲ့ဒီဆက်ကြီးတွေအတန်ကိုကြားရတာပါဆိုတော့အခုဟာခုတ်ရတခြားရှရတလွဲဖြစ်နေရပါတယ်။ကျမတို့မင်းနှုံးနယ်မှာဆိုရင်ဝါးတွေကိုကားကြီးတွေနဲ့တိုက်ခုတ်ရောင်းနေတာအခုချိန်ထိပါပဲ။ဒီလိုဖြစ်ရတွေဘာကြောင့်ပေါ်ပေါ်ထင်ထင်ရှိနေသလဲဆိုရင်အဂရိလိုက်စားမှုတွေကြောင့်လို့ပဲပြောရမှာဖြစ်ပါတယ်။သစ်ခိုးထုတ်တာကိုကာကွယ်ဖို့ဓာတ်ဆီလက်လီလက်ကားရောင်းချခွင့်ကိုပိတ်ပင်ထားတယ်ဆိုတာဟာဘလို့မှနီးလန်းမကြပဲဒေသခံပြည်သူတွေကသာအခက်အခဲကြုံတွေ့နေရတဲ့အကြောင်း RFA ကနေတဆင့်တင်ပြလိုက်ရပါတယ်ရှင်။
ရန်ကုန်တိုင်းခဝဲကြံဘက်မှာမွေးရည်စီရောင်းဝယ်သူတွေကိုဖမ်းတဲ့အခါအမှုကနေရှောင်ထွက်ဖို့ကြိုးစားတဲ့ဖြစ်ရပ်ကိုလည်း RFAC စာတစုံပေးပို့လာပါတယ်
။
ရန်ကုန်မရန်ကုန်မြို့နယ်အမှတ်2ရပ်ကွက်ထဲမှာလင်မယား2ယောက်ကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေဖမ်းဆီးတဲ့အခါမှာစိတ်ကြွဈေးပြားတထောင်နီးပါးနဲ့ရောင်းရငွေတွေကိုဖမ်းမိပါတယ်။အဲဒီလိုဖမ်းလိုက်တဲ့အတွက်လက်လီလက်ကဖြန့်ဖြူးရောင်းချသူတွေရှောင်ပြေးကုန်ကြပါတယ်။အရင်ဆိုရလက်ထက်တုန်းကလည်းအဲဒီလိုပဲလက်ပူးလက်ကျက်ဖမ်းဆီးမိပေမဲ့လို့လဲငွေထုတ်ပိုက်ဖြည့်ရှင်းလိုက်တဲ့အခါမှာချက်ချင်းပဲလူမားလို့ပါဆိုပြီးပြန်လွှတ်လိုက်ပါတယ်။ဒါကိုရက်ကွက်ပြီးသူလူထုတွေကလုံးဝမကျေနပ်ပါဘူး။အခု NLD အစိုးရလက်ထက်မှာအဲ့ဒီလိုမူရစေဝါရဲ့သားကောင်ဖြစ်ကြတဲ့မိသားစုတွေကိုစားကိုချင်းစာပြီးဥပဒေအတိုင်းဆောင်ရွက်ပေးဖို့နှိုးဆော်တိုက်တွန်းလိုက်ရပါတယ်ခင်ဗျာ
။နောက်ပေးစာတစ်စောင်ကတော့ထူးကုမ္ပဏီကနေဝယ်ထားတဲ့ကြိုဖုန်းတွေမကြာခဏပြတ်ပြီးကုမ္ပဏီကပြည်လဲအောင်ဖြည့်ရှင်းမပေးနိုင်တဲ့အတွက်တယ်လီဖုန်းတွေပြတ်အပ်ခြင်းတယ်လို့စာရေးလိုက်တဲ့အကြောင်းဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ
။ကျွန်တော်ကမရန်ကုန်မြို့နယ်အမှတ်2ရပ်ကွက်ဦးအောင်မင်းလန်းမှနေတဲ့ဦးစောမြင့်ထွန်းပါကျွန်တော်ဟာ2008ခုနှစ်ကဥဒေသာကုမ္ပဏီကနေပြီးတော့တယ်လီဖုန်းတစ်လုံးကို28သိန်းနဲ့ဝယ်ခဲ့ပြီးပွဲစားကအပါဝင်32သိန်းကုန်ကျခဲ့ပါတယ်။ဖုန်းတက်ကလေးကနှစ်အနည်းငယ်ပဲကောင်းပြီးအခုချိန်ထိမကြာခဏပြတ်ပါတယ်။ပြင်ခန့်ရင်လည်းအလွန်ခက်ခဲပြီးနှစ်ပတ်သုံးပတ်လောက်ကြာမှလာပြင်ပါတယ်။နိုင်ပိုင်းအတွင်းမှာပဲပြန်ပြတ်သွားပါတယ်။ဒီလိုအသုံးမပြုရဘဲပြတ်နေပေမဲ့လို့လည်းလစဉ်ထိန်းသိမ်းကတော့အဖြတ်ခံနေရပါတယ်။ဒါကြောင့်လစာယူပြီးတာဝန်မကြီးတောင်ဝင်ပြက်ကွက်ပြီးတော့ပြည်သူတွေကိုအလေးမထားတဲ့ဝန်ထမ်းတွေကိုလည်းထိရောက်စွာအရေးယူပေးလိုပါတယ်။တယ်လီဖုန်းကိုကောင်းအောင်ပြုပြင်ပေးနိုင်လို့ရှိရင်လည်းကျွန်တော်တို့ဖုန်းပြန်အပ်ပါမယ်။ပွဲစားကမပါပဲအရင်ဝင်28သိန်းပြန်အမ်းဖို့ကုမ္ပဏီကိုပြက်ပြက်သားသားတောင်းဆိုလိုက်ပါရစေခင်ဗျာ
။ကရင်ပြည်နယ်မြဝတီမြို့ကနေတဖက်ကန်ထိုင်းနိုင်ငံမဲဆောက်မြို့ကိုနေတိုင်းဈေးသွားရောင်းနေရတဲ့သူတွေလက်ရှိကြုံရတဲ့အခက်အခဲကိုလည်းဈေးသက်တယောက်ကအခုလိုပြောပြလာပါတယ်။
ညာဒီဘက်ကနေမဲဆောက်ကပြီးတော့ဈေးရောင်းကြတယ်လေမနေ့ကင်းသွားတယ်ညနေခင်းပြန်တယ်အဲ့ဒါဒီအခုရောင်းမခံဘူးလိုက်ပြီးတော့ပိတ်တယ်အဖမ်းစည်းတွေလိုက်လုပ်ကြတယ်စာဦးနေရဈေးရောင်းဈေးဝယ်လုံးမစားရဲဆိုတော့ခက်ခဲတော့အချင်းကျဖြစ်လာတာပေါ့တကယ်လို့ဖမ်းလို့ရှိရင်လည်းမိွားလို့ရှိရင်လည်းဟို900မျိုးတို့1000မျိုးတို့ဟို200မျိုးတို့အဲ့လိုတွေတောင်းတယ်လေ
ဒီတစ်ပတ်တော်ရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေအခုလိုတော်ရရှင်တွေကြုံတွေ့ရတဲ့ကိုပတ်ဝန်းကျင်ကိုလူပွဲစီကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ